မင်္ဂလာပါရှင်။ VOA မြန်မာပိုင်းရဲ့2020ပြည့်မတ်လ30ရက်တနင်္လာနေ့မနေ့ခင်းအစီအစဉ်တွေကိုစတင်နေပါပြီ။အခုအရင်ဆုံးသတင်းတွေကိုကျမအင်ဂျင်နိုင်ကတင်ဆက်ပေးမှာပါ။မြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုကပ်ရောဂါကြီးအသွင်ဖြစ်လာဖို့အလားအလာများနေသည်ဟုကျမရေးနဲ့အားကစားဝန်ကြီးဌာနကတနင်္လာနေ့ညကကြေညာလိုက်ပါတယ်။ပြည်သူတွေအနေနဲ့မလိုအပ်ရင်အိမ်ပြေမထွက်ကြဖို့ကိုလည်းတနင်္လာနေ့ညကြေညာချက်မှအစိုးရကတိုက်တွန်းထားပါတယ်။တနင်္လာနေ့ညပိုင်းမှာ COVID-19 ကူးစက်ခံလူနာ2ဦးထပ်မံအတည်ပြုတဲ့အထက်မှာတဦးကထိုင်းနိုင်ငံကနေပြန်လည်ရောက်ရှိလာသူဖြစ်ပါတယ်။မြောက်ဒီမဲဆောက်တံတားကနေတဆင့်မတ်လ19ရက်ကနေ28ရက်နေ့အထိတရားဝင်ဝင်ရောက်လာသူက23,000ကျော်ရှိပြီးအဲ့ဒီလူတွေကနိုင်ငံအနှံ့အပြားကိုရောက်ရှိနေပြီဖြစ်ကြောင်းဒီလူတွေမှာ COVID-19 ကူးစက်ခံထားရသူများပါဝင်နိုင်ခြေများတယ်လို့အစိုးရကျန်းမာရေးဝန်ကြီးဌာနကြေညာချက်မှာဖော်ပြပါတယ်တနင်္လာနေ့ညကထပ်မံအတည်ပြုထားတဲ့ virus ကူးစက်ခံရသူတွေကတော့ရန်ကုန်တိုင်းမင်္ဂလာရုံမြို့နယ်ပလဲမြို့တစ်ကအသက်44နှစ်အရွယ်အမျိုးသားဖြစ်ပြီးထိုင်းနိုင်ငံကနေမြန်မာပတ်ချံမြောက်ရီမြို့ကိုဖြတ်ပြီးရန်ကုန်ကိုပြန်ရောက်လာသူဖြစ်ကြောင်းလက်ရှိမှာပလဲမြို့တစ်ဆေးရုံမှာရှိနေပြီးသူ့ကိုဝေဘာကီအထူးကူဆေးရုံကိုလွှဲပြောင်းမယ်လို့လည်းဖော်ပြထားပါတယ်ဒုတိယမြောက်အတည်ပြုလူနာကတော့အသက်45နှစ်အရွယ်ရန်ကုန်တိုင်းမင်္ဂလာတောင်ညွတ်မြို့နယ်မှာနေထိုင်သူဖြစ်ပြီးသူကတော့COVID-19 အတည်ပြုလူနာနဲ့အနီးကပ်ထိတွေ့ခဲ့သူဖြစ်လို့ဝေဘာကီဆေးရုံမှာတီးခြားထားရှိစစ်ဆေးခဲ့တာဖြစ်ပါတယ်။ virus ကူးစက်ခံရသူ2ဦးရဲ့ကျန်းမာရေးအခြေအနေကောင်းမွန်နေတယ်လို့အရင်တွေ့ရှိထားတဲ့ကူးစက်ခံထားရသူ10ဦးထဲမှာ9ဦးကကျန်းမာရေးတိုးတက်မှုရှိတယ်လို့လည်းအစိုးရကထုတ်ပြန်ထားပါတယ်ရှင်။